ထိုင်းမြန်မာနယ်စပ်ပကြောခရီးခန်းခရိုင်ဘက်မှာတော့မြန်မာနိုင်ငံသားတရားကိုဥဆောင်ပြီးတော့ခေါ်လာတဲ့လူမောင်ခိုခိုင်းကိုထိုင်းနယ်သားစောင့်တပ်ကစောင့်ဖမ်းခဲ့လို့လက်နက်တွေကင်ဆောင်လာတဲ့လမ်းပြတွေကိုဖမ်းမိတယ်လို့မြန်မာနိုင်ငံသားလူအုပ်ကြီးကတော့ကစင်ကရားမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားကြပါတယ်။ထိုင်းမြန်မာနှစ်နိုင်ငံကြားတရားဝင်လမ်းကြောင်းတွေကနေအလုသမားပို့ဆောင်နေရေးသဘောတူညီချက်တွေရှိပေမဲ့လို့ဘာကြောင့်လူကုန်ကူးသူတွေကနေတဆင်ထိုင်းနိုင်ငံတွေကတရားမဝင်လမ်းကြောင်းတွေကနေမြန်မာတွေဆက်ပြီးတော့ဝင်ရောက်နေကြရပါသလဲ။တရင်ပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းနယ်ရဲစောင့်တပ်တွေဖြစ်တဲ့အမှတ်146နဲ့အမှတ်19တိုင်းရင်းတပ်ဖွဲ့တွေဟာထိုင်းမြန်မာနယ်စပ်ပကြော့ခရီးခံခရိုင်တွင်းမှာလူမောင်ခိုခိုင်းတွေဝင်ရောက်လာမယ်ဆိုတဲ့သတင်းအရဖွင့်ဆိုင်ကျေးရွာဖွင့်ရံရေတခွန်အနီးတောအုပ်တွေထဲမှာစောင့်ဆိုင်နေခဲ့ကြတာပါ။မေလ16ရက်နေ့လုံးကတော့လူမောင်ခိုသမားတွေလာခွင့်မဲ့နေရာကိုမြန်မာနိုင်ငံသားတရားဟာလူပွဲကားလမ်းပြခေါ်ဆောင်သူတွေနဲ့အတူတော်လန်တိုင်းထိုင်းနိုင်ငံထဲကိုဝင်ရောက်လာခဲ့ပါတယ်။ရှေ့ကနေလာတဲ့လက်နက်တွေပါတဲ့လမ်းပြနှုတ်ကတော့ထိုင်းစစ်တပ်တွေစောင့်နေတာကိုသိသွားပြီးနောက်ကျောင်းပြန်ပြေးကြဖို့အတွက်အော်ဟစ်သတိပေးခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။မြန်မာနိုင်ငံသားတရားဟာမြန်မာနိုင်ငံဘက်ကိုပြန်လည်ထွက်ပြေးသွားခဲ့ပြီးထိုင်းစစ်တပ်ကရှေ့ကလမ်းပြတဲ့အသက်53နှစ်နဲ့အသက်25နှစ်ရွယ်မြန်မာနိုင်ငံသားနှစ်ဦးကိုတော့တောပုံတနက်တွေနဲ့အတူဖမ်းဆီးလိုက်ပါတယ်။တရားခံနှစ်ဦးရဲ့အစ်စ်ခံချက်အရထိုင်းဘက်ကလာခေါ်မဲ့ကားရဲစောင့်တဲ့နေရာကိုမြန်မာနိုင်ငံသားတွေကိုလာပို့ခဲ့တာဖြစ်ပြီးလူမောင်ခိုခိုင်းဟာထိုင်းနိုင်ငံသားတွေဖြစ်တယ်ဆိုပြီးဖမ်းဆီးခံရတဲ့မြန်မာပွဲသားနှစ်ဦးကဝန်ခံထွက်ဆိုပါတယ်။ဒါဟာတရားဝင်နှစ်နိုင်ငံသဘောတူစာချုပ်ဖြစ်တဲ့ MOU စနစ်ဟာလွယ်ကူတာငွေကုန်ကြေးကျပြတ်တာအစဉ်ပြေချောမွေ့တာတွေမရှိတဲ့အတွက်ဒီလိုလူကုန်ကူးမှုတွေဖြစ်နေတဲ့အကြောင်းပညာရေးနဲ့ထွန်ပြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရွေးရနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
။ဘာဖြစ်လို့ဒီလူတွေကဒီလမ်းကြောင်းတွေတုံးပြီးတော့ဆွတ်နေရတယ်လဲ။အဲဆိုတာတော့တကယ်လို့ MOU စနစ်ကတကယ်တည်းကောင်းပြီးတော့လွယ်ကူတယ်ပေါ့နော်။အစဉ်ပြေဆိုလို့ရှိရင်တော့တရားမဝင်တဲ့ပြည်ဟာကပဲပြီးဖြစ်နိုင်မယ်ပေါ့။ဒါလည်းကျွန်တော်တို့ပြောရခဲ့ပါတယ်။စက်ပြည့်နေ့မှာကျွန်တော်တို့အကြည့်လုပ်တယ်လေ။ဒီဝန်ကြီးလည်းပါတယ်ဒီရန်ကုန်ကျန်းမာရေးကမှအတွင်းတွေတို့ဒီဝင်းတင်တို့အစီအွေလောက်ကြပါတယ်ကျွန်တော်လည်းပါပါတယ်ဒါကမိရလည်းပါတော့အများကြီးဖြစ်တာကအဲဒီမလေးကနေတော့ဝင်ရတာလေအားရဖြစ်တာဒါရစဉ်းစားကြည့်ရဆိုရင်ဟောပါတော့ဒီပွဲသားတွေရဲ့အာသာမှုတွေသိရမှာကျွန်တော်တို့အမှုစနစ်မှာအမှုစနစ်မှာသင်ပြမှုနဲ့ရဒီမှာရွယ်ကူနဲ့ဝင်ပြတယ်ဆိုရင်လူရအဲ့လိုပဲလုပ်မှာပေါ့နော
်ထိုင်းမြန်မာနေဆက်တခြားနေသားအပေါက်တွေမှာလုံခြုံရေးအဖြစ်မချထားနိုင်တဲ့အတွက်ထိုင်းမြန်မာနယ်စပ်ဟာဘယ်နေရာကဝင်ထိုင်းနိုင်ငံအတွင်းကိုဝင်လာလို့ရနေပါတယ်။ထိုင်းဘက်ကတော့လူကုန်ကူးလာသူတွေကိုပိတ်ဆို့ဖမ်းဆီးနေတာလို့လည်းတွေ့နေရပါတယ်။မြန်မာအာဏာပိုင်တွေကတော့အခုလိုမျိုးနိုင်ငံအတွင်းကအလုံးရင်ထွက်လာနေကြတဲ့လူလူတွေကိုနိုင်ငံအတွင်းကနေမထွက်ကြအောင်လှုပ်ဆောင်မှုတွေကတော့အားနည်းနေဆဲဖြစ်ပါတယ်။ပြည်တွင်းအလုပ်ကအခွင့်အလမ်းဖန်တီးပေးတာနိုင်ငံတကာနဲ့တကယ်ကြီးလှုပ်အားကဒဏ်တူပေးနိုင်တာမျိုးတွေမရရှိသေးတဲ့အတွက်မြန်မာနိုင်ငံသားတွေဟာအင်ဂျင်နာချင်းနိုင်ငံတွေကိုအခုလိုနီးစပ်ရလမ်းတွေကနေတရားမဝင်တဲ့နီးတွေနဲ့ခိုးဝင်ဖို့စူးစမ်းနေကြတာဖြစ်ပါတယ်ရှင်။